ပြင်သစ်သမ္မတဟောင်းနီကိုလာဆာကိုစီကိုမဲဆွယ်စည်းရုံးရေးရမုံငွေဥပဒေချိုးဖောက်မှုနဲ့ပြင်သစ်တရားရုံးတစ်ခုကထောင်ဒဏ်တစ်နှစ်ပြစ်ဒဏ်ချလိုက်ပါတယ်။၂၀၁၂ခုနှစ်ရွေးကောက်ပွဲမှာသမ္မတဆာကိုစီကပြင်သစ်ဥပဒေမှာခွင့်ပြုထားတဲ့မဲဆွယ်စည်းရုံးရေးအတုံးစရိတ်ထက်နှစ်ဆနီးပါးတုံးဆွဲခဲ့တယ်လို့တရားလိုရှင်းတွေဘက်ကပြောပါတယ်။ထောင်ဒဏ်တစ်နှစ်ချလိုက်ပေမဲ့သူ့အနေနဲ့သက်ဆိုင်ရာကစောင့်ရှိထိန်းချုပ်နိုင်တဲ့ electronic လက်ပတ်ဝတ်ထားပြီးပြစ်ဒဏ်ကိုနေအိမ်မှာချခံနိုင်တယ်လို့တရားရုံးကပြောကြားခဲ့ပါတယ်။2012ရွေးကောက်ပွဲမှာမစ္စတာဆာကိုစီအနိုင်မရခဲ့ပေ Francois Hollande ကရွေးကောက်ပွဲနိုင်ပြီးတော့သမ္မတဖြစ်လာခဲ့တာပါပြင်သစ်သမ္မတအဖြစ်2009ခုနှစ်ကနေ2012ခုနှစ်အထိတာဝန်ယူခဲ့တဲ့မစ္စတာဆာကိုစီကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးလို့ညင်ဆန်ပါတယ်တရားရုံးဆုံးဖြတ်ချက်အပေါ်အယူခံဝင်မယ်လို့လည်းသူ့ရဲ့ရှေ့နေတွေကပြောပါတယ်ပြင်သစ်သမ္မတဟောင်းအပေါ်တရားဆွဲထားတဲ့အားရလိုက်စားမှုတစ်ခုမှလည်းအပြစ်ရှိတယ်လို့တရားရုံးကမလာရုံးကဆုံးဖြတ်ခဲ့ပြီးတော့ဆိုင်းငံ့ထောင်ဒဏ်2နှစ်နဲ့ထောင်ဒဏ်3နှစ်ချထားပါတယ်သူတမရယာရုကနေဆင်းသွားပြီးတဲ့နောက်2014ခုနှစ်ကတရားသူကြီးတယောက်ကိုသူ့ရဲ့တခြားအမှုကိစ္စအချက်အလက်တွေပေးမယ်ဆိုရင်ယာရုနေရာကောင်းကောင်းအသေးစားရအောင်လုပ်ပေးမယ်လို့လက်ထိုးခဲ့တယ်ဆိုပြီးတော့ဖြစ်တဲ့ချခံရတာပါအဲ့ဒီအမိန်အတွက်လဲမစ္စတာဆာကိုစီဘက်ကအယူခံဝင်ထားတဲ့အတွက်ထောင်မကျသေးပါဘူးရှင်